မြန်မာနိုင်ငံဟာ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ရဲ့သဘောတူစာချုပ်တွေကိုလိုက်နာတာရှိတယ်လို့အစိုးရအလုပ်ရှင်အလုပ်သမား၃ဖွင့်ဆိုင်ဆွေးနွေးပွဲတွေကနေအလုပ်သမားအခွင့်အရေးတိုးတက်ကောင်းမွန်အောင်လုပ်ပေးနေတယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ ILO တည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားမှာပြောပါရတယ်။ ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Greg Baines ကတော့မြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးဖို့ကြံနေသေးတဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဒီခန်းနာမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ကုလသမဂ္ဂလက်အောက်ခံအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO တည်ထောင်ခြင်းရာပြည့်နှစ်ခန်းနာကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာမှာမြန်မာအစိုးရတာဝန်ရှိသူတွေ ILO အကြီးအကဲတွေနိုင်ငံတကာတန်တပန်တွေအပါအဝင်အလုပ်သမားနဲ့အလုပ်သမားတမကကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတက်ရောက်ခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ILO ကပြတ်ထန်းထားတဲ့သဘောတူစာချုပ်တွေကိုလက်မှတ်ထိုးလိုက်နာကျင့်သုံးနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်
။မြန်မာနိုင်ငံအနေနဲ့ယာဉ်ကာလကိုဂုဏ်ပြုတဲ့အနေနဲ့ ILO ရဲ့အခြေခံပြတ်ထန်းချက်တစ်ခုဖြစ်တဲ့အငယ်ဆုံးအသက်ဆိုင်ရာပြတ်ထန်းချက်အမှတ်138ကိုလက်ခံကျင့်သုံးနိုင်ရေးလိုအပ်တဲ့လုပ်ငန်းစဉ်များဆောင်ရွက်နေပြီဖြစ်ကြောင်းအလေးထားပြီးတော့မှအတည်ပြုလိုပါတယ်။
မြန်မာနိုင်ငံဟာ1948ခုနှစ်မှာ ILO ရဲ့အဖွဲ့ဝင်ဖြစ်လာခဲ့တာပါ။အစိုးပိုင်းကာလတွေမှာမြန်မာအစိုးရနဲ့ ILO အကြားဆက်ဆံရေးပြည်လည်ခဲ့ပေမဲ့လည်းနောက်ပိုင်းစစ်အစိုးရလက်ထက်မှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေ၊အာဏာခိုင်းစေမှုတွေနဲ့အလုပ်သမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တာကြောင့်တင်းမာမှုတွေရှိခဲ့ပါတယ်။ ILO ရဲ့အဓိကလုပ်ငန်းတာဝန်တွေထဲမှာနိုင်ငံတကာကလိုက်နာကျင့်သုံးရမယ့်အလုပ်သမားဆန်ရစီမင်းစည်းကမ်းတွေလည်းပါဝင်ပါတယ်။ခဏအချိန်ထိ ILO အနေနဲ့သဘောတူစာချုပ်ပေါင်း190ကိုချုပ်ဆိုနိုင်ခဲ့ပြီးဖြစ်တယ်လို့ ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Greg Vines ကပြောပါတယ်။အဲ့ဒီစာချုပ်တွေထဲလွတ်လပ်စွာစုဝေးခွင့်၊လုပ်ငန်းခွင့်အစဉ်ပြေရေး၊အလုပ်သမားတွေရဲ့ရပိုင်ခွင့်ကိုစုပေါင်းတောင်းဆိုပိုင်ခွင့်ဆိုတဲ့အချက်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အာမခိုင်းစေမှု၊အသက်မပြည့်သေးတဲ့ကလေးငယ်တွေကိုခိုင်းစေမှု၊အလုပ်ကံလျှောက်ထားသူတွေကိုခွဲခြားဆက်ဆံမှုစတဲ့အချက်တွေဟာ ILO ကလက်ခံအတိအမှတ်ပြုထားတဲ့အခြေခံသဘောတူညီချက်တွေဖြစ်ပြီးမြန်မာနိုင်ငံဟာလည်းအဲ့ဒီသဘောတူညီချက်တချို့ကိုလက်မှတ်ထိုးပြီးဖြစ်တယ်လို့ Greg Vines ကပြောပါတယ်
။ The government of Myanmar has so far ratified 3 of those.
မြန်မာဆိုရဟာအဲ့ဒီလိုနိုင်ငံတကာသဘောတူညီချက်တွေက3ခုကိုလက်မှတ်ထိုးထားပြီးဖြစ်ပါတယ်။၄ခုမြောက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်ဆွေးနွေးမှုတွေဟာလည်းတိုးတက်ကောင်းမွန်နေတယ်လို့ကျွန်တော်တို့ဒီမနက်ပဲကြားသိလိုက်ရပါတယ်။အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ပြီးတော့ကြံနေသေးတဲ့ ILO ရဲ့အဓိကသဘောတူစာချုပ်တွေမှာလက်မှတ်ထိုးဖို့ကျွန်တော်တို့တိုက်တွန်းပြောကြားလိုပါတယ်။
အလုပ်သမားအခွင့်အရေးကိုတောက်လျှောက်ဆောင်ရွက်လာသူလည်းဖြစ်လက်ရှိမှာမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမောင်မောင်ကတော့မြန်မာနိုင်ငံမှာပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ ILO ကကူညီပေးခဲ့တဲ့အကြောင်းပြောပါတယ
် We really push for change
ILO ကပြဋ္ဌာန်းထားတဲ့သဘောတူစာချုပ်ပါရန်ရားတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာပြောင်းလဲမှုဖြစ်ပေါ်အောင်ဖိအားပေးလှုပ်ဆောင်ခဲ့တာကြောင့်ပြောင်းလဲမှုကိုကျွန်တော်တို့ရခဲ့ပါတယ်
1939ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကြီးကြောင့်တနေ့ကိုအလုပ်လုပ်ချင်း၈နာရီဆိုတဲ့သတ်မှတ်ချက်ထွက်လာခဲ့တာပါ။ဒါအပြင်တခြားအလုပ်သမားအခွင့်အရေးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်ဥပဒေတွေထွက်ပေါ်လာနိုင်အောင်ဆွမ်းဆောင်ပေးနိုင်ခဲ့တဲ့ ILO အဖွဲ့ကြီးဟာ1969ခုနှစ်အတွက် Nobel ညဉ့်ဉျေးရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ။